မြန်မာနိုင်ငံမှာ2019-2020အတွင်းငင်းရင်တွေပိုးပြီးလှုပ်ဖို့ရှိနေတယ်လို့မြန်မာနိုင်ငံငင်းရင်ကော်မတီအတွင်းမှူးဟောင်းဖြစ်တဲ့အင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကတတိပေးပါတယ်။ဘာကြောင့်အခုလိုပြောရတာပါလဲ
။မြန်မာနိုင်ငံအကျော်ကဘာငလင်ရောင်ကြီးနှစ်ခုပြမှာတစ်ခုပေါ်ဝင်ဖြစ်တဲ့အပိုင်းဒီမှာဒီမော်နာတောင်းတန်းငလင်ရဝန်းကြီးရဲ့တောင်ပဲဆွဲမှကြာဒါရပြင်ကျွန်တော်တို့ပူရိပြရာခေါ်တော့တက်တော်နစ်ခေါ်တာပေါ့လေဒီသက်ကြီးတစ်ခုနဲ့တစ်ခုတွန်းတိုက်တဲ့ရန်တရားတွေကရှုပ်ထွေးတဲ့နားစုံမှလည်းလာပြီးကြာနေတဲ့ခါကျတော့ထုတ်ရှားမှုကအများကြီးရှိအထူးသဖြင့်တော့ဗမာပြည်အလဲပိုင်းလိုနေရာမျိုးပေါ့လေလုံးကြီးထုတ်တဲ့နေရာကြကျွန်တော်ပြောတဲ့ဒီလူချက်လှုပ်ရှားမှုအများဆုံးနေရာမှာဒီမျိုးပြားတွေတိဆောက်ပြီးတော့မှလူဖွဲ့စည်းနေကြတဲ့ခါကျတော့ဒါအန်ဒီရှိတယ်ဆိုတာကိုဒါပြည်နယ်ဆင်ရပြောကြတာဖြစ်ပါတယ်
ဒီလိုအန္တရာယ်ရှိတဲ့ငရင်ရဝင်းတဲ့ကြနေတဲ့မြန်မာနိုင်ငံရဲ့ဝင်းကျင်မှာရောအခြေအနေကဘယ်လိုရှိပါသလဲ
ဒီလိုနေချာကပြီးခဲ့တဲ့တစ်ပတ်ကမီးတောင်လှုပ်ပြီးတော့ဆူနာမီဖြစ်ခဲ့တယ်ဗျာဒီမီးတောင်ကဆူမထရာဆန္ဒထရိတ်လို့ခေါ်တဲ့ဒီအီကွေတာတောင်ပိုင်းရုံရုံလေးကမှရှိတဲ့မီးတောင်ဟောင်းတစ်ခုကပေါက်တယ်ကတောက်ဆော့တူမီးတောင်အငယ်ပေါ့လေအဲ့ဒီမီးတောင်က1883ခုနှစ်တုန်းကလည်းအကြီးအကျယ်ပေါ့ဘူးတယ်အဲ့တော့အဲ့ကောင်ကလူ3000 4000လောက်သေးတာပေါ့လေအခုတခါတော့လူ400လောက်သေးတယ်ဒီဥစ္စာကကျွန်တော်တို့ဘူမိပြည်မှာအင်ဒီယာမြေတုချက်နဲ့ဩစတြေးလျမြေတုချက်တို့ငှောရှုံတွန်းတိုက်တဲ့အချိန်မှာဖြစ်တဲ့မိတော်နည်းဆိုတော့ဒါကကျွန်တော်တို့တောက်မဲ့ချမ်းပါ2004ခုနှစ်တုန်းကကြတော့ဒီမြောက်ဖက်ကသူ့ထက်မြောက်ဖက်ကျတဲ့ဆူမထရာမှာဖြစ်တာဆူမထရာဆိုတဲ့ခါကျတော့အင်ဒိုနီးရှားရဲ့မြောက်ပိုင်းဆိုပေမဲ့ဗမာပြည်နဲ့ကြတော့ကက်လျက်ဖြစ်သွားတယ်ဆူမထရာငလေ2004မှာတောက်ပြီးတဲ့နောက်ပိုင်းမှာဆိုတော့မြေတုချက်ကျင်းတဲ့ဗမာပြည်ဘက်မှာလာပြီးတော့ဘာမာပလိတ်လို့ခေါ်တဲ့မြေတုချက်အတွင်းထဲမှာဖြစ်တာ2004ငလေကလည်းဒီနောက်ဘက်ကအိန္ဒိယမြေတုချက်နဲ့ဗမာပလိတ်ဆိုခေါ်တဲ့မြေတုချက်နှစ်ခုဖြစ်တဲ့ရင်းချင်းအတက်နဲ့မှဖြစ်တဲ့ခါကျတော့2004ငလေကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာ2004ဒီဇင်ဘာမှာဖြစ်တဲ့ခါကျတော့2005လောက်ရောက်တာပေါ့လေ2005လောက်မှာကျွန်တော်ကမနိုင်ငံအတွင်းထဲမှာငလေငယ်လေးတွေကပုံမှန်နဲ့မဟုတ်ဘဲနဲ့ပို့ပြီးတော့အရေးတော်တွေပို့ပြီးတော့တက်လာအဲ့ဒါဘာပြောလဲဆိုတော့ဒီမြေတုချက်ချင်းဆက်ဆက်တဲ့အတွက်ကြောင့်သူ့ရဲ့ဒီဘက်ကတွန်းတိုက်တဲ့ဓာတ်ကြောင့်မြန်မာပြည်တွင်းမှာဒီပါမပလိတ်တွင်းမှာသူကလှုပ်ရှားမှုတွေဖြစ်လာတယ်။အဲ့ဒီသဘောတရားကိုချဲ့လဲရတွေ့နေရတာပေါ့လေ
။ရလာတဲ့ငင်းရင်ဆိုင်ရဲ့အချက်လက်တွေကိုစုပေါင်းပြီးမှရေးသားခဲ့တဲ့2018အတွက်ငင်းရင်အနှစ်ချုပ်မှာတော့2019-2020မှာငင်းရင်လှုပ်မဲ့အရေးအတွက်တွေပိုများလာနိုင်တယ်လို့ခန့်မှန်းလိုက်တာဖြစ်ပါတယ
်။ပြန်ပြီးကြည့်လိုက်တဲ့အခါကျတော့ဖြည်းဖြည်းနဲ့ဆူမထရာငလေကြီးပြီးနောက်ပိုင်းမှာနှစ်အလိုက်ဒီငလင်သေးသေးလေးတွေတုတ်တဲ့ရေတော့ဒီမြန်မာပြည်မြောက်ချမ်းထဲမှာပို့ပြီးတော့များများပြီးတော့လာတွေ့အဲ့ဒါကြောင့်ကျွန်တော်ပြောတဲ့အနည်းချုပ်မှကျွန်တော်ရေးတာပါနောက်ပြီးတော့များလာတဲ့အရေးတွေကလည်းကျွန်တော်ငါးနှစ်တစ်ပတ်လေလို့အဲ့လို cycle လေးတွေလို့ဖြစ်နေတဲ့သဘောလေးလည်းတွေ့ရတဲ့အခါကျတော့ဒီဥစ္စာလေးကို surface trend line ကြီးလဲတဲ့အခါကျတော့ငါးနှစ်တစ်ပတ်လေတွေမှာတိုးတိုးလာတော့တွေ့2014ဒီအလွန်လောက်မှစပြီးတော့ပြန်ပြီးတော့ကျသွားကျပြီးတော့အခါကျတော့ပြန်ပြီးတော့သူ့ရဲ့ cycle တိုင်းစဉ်ပြန်တက်ဖို့ရတော့ကျွန်တော်မြင်တာပေါ့လေမြင်တဲ့အခါကျတော့အဲ့ cycle ကဘယ်မှာလာဖြစ်နိုင်လဲဆို2019-2020လောက်မှာအခုတက်လာနေတာအဲ့ဒါကြောင့်ကျွန်တော်2018
ခုနှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငင်းရင်တွေနဲ့ပတ်သက်ပြီးထူးခြားချက်တွေကဘာပါလဲ
2018ကဇန်နဝါရီလလောက်မှာပေါ့အခုယူမအလဲမှာပမာဏ6လောက်ရှိတဲ့ငင်းလေးလှုပ်တယ်အားလုံးကတော့ဒီဖြူးမျိုးနဲ့ဒီနောက်တောင်မလောက်မှာအခုယူမအလဲလောက်မှာရှိတယ်ပမာဏ6ရှိတယ်ဒါပေမဲ့သူကနောက်ဆက်တဲ့ငင်းလေးတွေကပဲထူးသွားလဲဆိုတော့February June လောက်ထိနောက်ဆက်တဲ့ငလင်းသွားတယ်ပေါ့တဲ့အဲ့မှာကျွန်တော်တို့ကစောအဲ့မှာတော့ဆွေရည်လေးရှိတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ပမာပြည်ရဲ့အလဲမှာကျွန်တော်တို့သခိုင်းတက်ရစ်ဆိုတဲ့ဒီတစ်ခုရှိတယ်ဒီကောင်ကမြေလူကြီးနှစ်ခုထိဆက်တဲ့အရာလဲဖြစ်တယ်ပေါ့လေတော့နောက်လှုပ်ရှားမှုလဲဆိုတာအနေတိုင်းရှိနေပါကြတော့ဒီပမာဏ6ရှိတယ်သူဒီပကိုးရုံမငလင်းပြည့်ရဲ့လုပ်ပြီးတဲ့အချိန်မှာဒီသခိုင်းတက်ရစ်နဲ့လုံတာဆိုဆွေရည်လေးရှိတယ်ဒါပေမဲ့ဒေလာကြည့်တဲ့အချိန်မှာပမာဏ6ရှိတဲ့နည်းရတယ်ပကိုးရုံမတည်းမှာပဲဖြစ်တာကိုယ်ယူမှာလည်းမလဲသူကအခြားသောကျင်တရားတွေရှိတယ်ဆိုတော့ကိုယ်ယူမှာကိုနိုင်ကလည်းသူကနေလူချက်နှစ်ခုဖြည့်ဆက်တဲ့နေရာမှာဖြစ်တဲ့ရှားကန်နေလို့ဖြစ်အဲဒါကြောင့်သူကလည်းတွန့်ခေါက်ပြီးတော့သူကြက်မှာလည်းတဲ့ရည်အငင်လေးပြကြရှိတယ်အဲဒီတဲ့ရည်အငင်လေးတွေကလှုပ်ရှားပြီးတော့မှဒီကိုယ်ယူမှာကျမငင်လေးတွေဖြစ်တာအဲဒီဖြူးနောက်တောင်ပဲဒီကိုယ်ယူမှာအလဲတွေမဟုတ်ပဲနဲ့ကျွန်တော်တို့ကအဲဒီအာကပဲတည်သွားတယ်လေဆိုတော့နောက်ပိုင်းမှာဒီကျွန်တော်တို့ကြည်ရဲ့အရှိမြောက်ကိုယ်ယူမှာရဲ့အခြေလောက်ဒီအားရဆက်သွားလိုက်တာအဲ့ဒါပဲလောက်ကြည့်သွားလို့တယ်ဆိုကျွန်တော်တို့မှစတင်မလာသည့်အဲ့ဒီအခြေအနေကရှိနေတယ်ပေါ့ဒါပေမဲ့အခုချိန်မှာတော့အဲ့ဒီဝိမာန်ငလင်းရဲ့အစင်ကတော့ကျွန်တော်ကပြတ်သွားတော့ပြီပေါ့ပြတ်သွားတော့ပြီမယ်ဆိုပေမဲ့ငလင်းကတော့ပြတ်သွားမှာတော့မဟုတ်ဘူး ဆိုမြေလူကျဲရဲ့အတွင်းမှာရှိတဲ့အားတွေကနေရာတကာမှာပြန့်နေတာကြတော့ဒီနေရာမှာစူးစီးရတော့ပြည်လေသွားတယ်အမဒီအားဟာရှားနေရကိုခုနလိုစင်ပွားပြီးတော့သွားမယ်လို့ကျွန်တော်ယူဆတယ်ယူဆတယ်ဒါပေမဲ့ဘယ်နေရာကိုသွားမယ်ဆိုတော့ကျွန်တော်စူးစီးချက်ချက်မပြောနိုင
်စင်ပွားဖြစ်လာနိုင်တဲ့အားရှိနေတာကိုတွေ့ချင်နိုင်ပေမဲ့ဒီအားဟာဘယ်ရက်ကိုဥတည်မယ်ဆိုတာတိတိကျကျမသိနိုင်တဲ့အတွက်လာမယ့်နှစ်တွေအတွင်းအထူးသတိထားရမယ့်နေရာတွေကဘယ်မှာပါလဲ
ဆိုမှဒီမှာလည်းနှုတ်နိုင်တယ်ရည်ကြီးတဲ့ဆိုအရင်မြက်ကဆိုစကိုင်းကြိုက်ရမြန်မာနိုင်ငံကမျိုးရည်တည်လာတယ်ဒီစကိုင်းကြိုက်တစ်ချောင်းမှာအများကြီးတည်လာတာပေါ့ဒီစကိုင်းကြိုက်ရလည်းဘလောက်ထိရှိတယ်ဆိုဒီတောင်ဘက်တမုတ်တရားဆက်ရှင်လည်းဆက်ကနေပြီးမြောက်ဖက်ဘူတော်လောက်ထိတောက်လျှောက်ဆက်ဆက်ထဲရှိတယ်ပြီးတော့သူကအဲ့မှာအစ်အပိုင်းနေရှိတယ်အစ်အပိုင်းနေရာလည်းဆိုမတူညီတဲ့လှုပ်ရှားမှုရှိတယ်အဲ့တော့2012တုန်းကဒီကိစ္စမှာလှုပ်ပြီးတဲ့နောက်ပိုင်းမှာတခြားအစ်အပိုင်းနေမလှုပ်ရသေးဘူးပေါ့အဘိဓမ္မာတိုင်းပြည့်ရဲ့တောင်ပေါ်ချမှတ်စီရဲ့ပကောလိုပါလို့ဆိုတော့ဒီတည်းနှစ်တရာနှစ်980လောက်တည်းမှာနလင်းတိတိလေးတောင်မနေရတဲ့ခါကျတော့ဒီကောင်ကမြေရင်းအားတွေနေတယ်လို့ပြောပြီးစာဒီစားရပြီးတော့တုတ်တုတ်ချင်းဆိုတာအကြီးလာလုံးအတိတ်မှာလည်းလုပ်ခဲ့တယ်ပေါ့မြို့ကြီးကြီးကအဲ့ဒီပြည့်ရဲ့အေးမှာရှိတယ်အဲ့တော့ပထမဆုံးကတော့ဒီစားကိုပြောဆိုရန်ကုန်နဲ့ပကောဒါမြို့ကလည်းကြီးတယ်လူကြီးရဲ့လည်းတိတ်တည်သူကမန္တလေးမန္တလေးစကိုင်းကလည်းကျွန်တော်က1956မှာဒီစကိုင်းငယ်ရင်တုတ်တဲ့အချိန်တုန်းကမန္တလေးစကိုင်းမှာတလောက်စီလူကြီးမသိသေးဘူးအခုချိန်မှာတော့မန္တလေးမြို့ကြီးရယ်ကြီးကျယ်လာတယ်စကိုင်းမြို့ကလည်းကြီးကျယ်လာတယ်ဆိုတော့အင်မတန်ဆိုရကြပါ့မယ်မနေ့ကပဲကျွန်တော်အဲ့ဒီနေရာကိုသိနေကြတယ်အဆောင်အုံနေနဲ့တိုးချဲ့လာတယ်လည်းမြေလူတွေပဲပို့တိုးချဲ့သွားတာလည်းအများကြီးဖြစ်နေတယ်ဆိုတော့မြေလူတွေကိုဘယ်လို control လုပ်ထားရလဲမသိအဲ့မဲ့ဒီမြေလူတွေကဒီမှာလည်းဆောက်စမှုလို့တိုးချဲ့တာသတိနဲ့ကားသေးပြီအဲ့ဒါအရေးကြီးတယ်နောက်တစ်ခုကတော့ဒီမှာဒီ11ကနေပြီးတော့တပွဲပေါ့ဒီတောင်းတပွဲအဲ့ဒါကြီးရတော့ဆက်အရေးကြီးတယ်လို့ဆို
အင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ